ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ယူရန်နိုင်ငံကြားနှစ်30အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဆင့်မြင့်တာဝန်ရှိသူတွေဓာတ်ရိုက်ဆွေးနွေးမှုလုပ်ခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေရာအပြင်ဘက်မှာပြုလုပ်သွားတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဒီကြီးငါးကြီးနဲ့အီရန်အစည်းအဝေးပြုလုပ်ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗက်ဇာရစ်ကိုတရားခေါ်ယူပြီးတော့မမျှော်လင့်မနဲ့ဒီမိနစ်30ကြာအောင်နှစ်ဖက်ဓာတ်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ယူရန်နိုင်ငံမှာ1989ခုနှစ်အစ္စလာမစ်တော်လှန်ရေးဖြစ်ပြီးကြတဲ့ကဆိုလို့ရှိရင်အမေရိကန်နဲ့ယူရန်ကြားအစ်မြတ်တာဝန်ရှိသူတွေတိုက်ရိုက်တီးကြားတွေ့ဆုံတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။1989ခုနှစ်ယူရန်နိုင်ငံမှာအစ္စလာမစ်တော်လှန်ရေးပေါ်လာပြီးတဲ့နောက်အမေရိကန်တိုင်ယုံကိုစီးနှင်းတိုက်ခိုက်မှုတွေနောက်တန်တမာတွေကိုပြန်ပြီးဆွဲမှုဖြစ်ပြီးတဲ့နောက်အဲ့ဒီကလေးကအမေရိကန်နဲ့ယူရန်တရားဝင်တန်ဆက်တွေပြတ်တောက်ခဲ့တာပါ။သူတို့နှစ်ဦးရဲ့ဆွေးနွေးညှိနှိုင်းမှုဟာအပြုသဘောဆောင်ပြီးတော့ယူရန်နိုင်ငံဘက်ကတော့လေးတန်းပြောဆိုမှုဟာအတော်ကြီးကိုပြောင်းလဲသွားတယ်လို့မစ္စတာကယ်ရီကမှတ်ချက်ပေးပါတယ်။ဒါပေမဲ့လည်းခုလိုမျိုးအစည်းအဝေးတစ်ခုတည်းနဲ့နောက်လေတံပြောင်းရုံနဲ့တော့အီရန်နျူကလ িয়ার အစီအစဉ်အတွက်အဖြေတစုံတရာထုတ်နိုင်အောင်မှာမဟုတ်သေးဘူးလို့မစ္စတာကယ်ရီကပြောခဲ့ပါတယ်။ကုလသမဂ္ဂလူညီညွတ်ကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံ၅နိုင်ငံအပေါင်းဂျာမနီတို့နဲ့ဆွေးနွေးရမှာတော့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုရှိန်မြင့်ဆောင်ရွက်ဖို့သဘောတူခဲ့တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဇာရက်ကပြောခဲ့ပါတယ်။သဘောတူညီမှုကိုတစ်နှစ်အတွင်းမှာရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောသွားပါတယ်။ယူရန်နိုင်ငံဘက်ကအဆိုပြုချက်တင်နေဆိုတာကိုအမေရိကန်တာဝန်ရှိသူတွေဘက်ကအတည်ပြုပါတယ်။ဒါပေမဲ့လို့ဒီလာမယ့်လဂျနီဗာမှာလုပ်မယ့်ကြီးငါးကြီးအပေါင်းတက်အစည်းအဝေးမတိုင်ခင်မှာအီရန်ဘက်ကပို့ပြီးတော့အသေးစိတ်ကြတဲ့အဆိုပြုချက်ကိုတင်ပြဖို့အတွက်တိုက်တွန်းထားတယ်လို့ပြောဆိုထားပါတယ်။